အဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကိုရာထူးကနေနှုတ်ထွက်ခွင့်ပြုလိုက်တယ်လို့သမရဦးဝင်းမြင့်ကဒီဇင်ဘာလ1ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရှိပြီးတဲ့နောက်နောက်ဖွဲ့စည်းမဲ့အစိုးရဖွဲ့နဲ့ကော်မတီကော်မရှင်အသီးသီးကနေထွက်ပေါ်လာမဲ့အပြောင်းလဲတွေကိုပြည်သူတွေကစိတ်ဝင်စားနေချိန်မှာအခုလိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌကိုလွတ်ထွက်ခွင့်ပြုတဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတွင်ယာတူတာဝန်အလွဲသုံးစားလုပ်ပြီးလက်ပေးလက်ယူတာတွေကိုအရေးယူနိုင်ဖို့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေကို2013ခုနှစ်စက်တင်ဘာလ19ရက်နေ့မှာတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေအရ2019ခုနှစ်နိုဝင်ဘာလမှာအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုဖွဲ့စည်းချိန်ကစလို့ရင်းအစိုးရဝန်ကြီးဟောင်းလည်းဖြစ်တပ်မတော်အကြီးအကဲရရှိသူလည်းဖြစ်သူဦးအောင်ကြည်ကဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်ခဲ့တာဖြစ်ပါတယ်။ကော်မရှင်ဖွဲ့စည်းပြီးတဲ့နောက်2018ခုနှစ်အတွင်းပြည်သူလူထုကနေကော်မရှင်ကိုတိုင်ကြားလာတဲ့တိုင်ကြားစာပေါင်း1000ကျော်ကျော်ရရှိခဲ့တယ်လို့ဆိုပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့သမရဦးဝင်းမြင့်ကိုရိုင်းကလည်းအဂတိလိုက်စားမှုတိုက်ဖျက်ရေးကိုပြင်းပြထန်ထန်လှုပ်ဆောင်မယ်လို့တာဝန်ယူဆကပြောကြားထားခဲ့ပါတယ်။ပြောတဲ့အတိုင်းလည်းအဂတိလိုက်စားမှုတွေကိုဖော်ထုတ်ရေးယူတာတွေရှိနေပေမဲ့အဂတိလိုက်စားမှုတွေကတော့တိတိတသားကြောက်မသွားဘူးလို့လိလာသူတွေကသုံးသပ်ပါတယ်။